Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်သံကနေ2018ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်ကျမသင်ကြီးထိုက်ပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်မြန်မာစစ်တပ်ရဲ့ရဲစက်ချမ်းချုပ်မှုတွေအတွက်စစ်တပ်ခေါင်းဆောင်ဘိုင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုနဲ့တရားစွဲဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းလိုက်ပါတယ် Facebook ရဲ့စီးမျဉ်းစည်းကမ်းတွေနဲ့မညီတဲ့အတွက်ဆိုပြီးတမတော်ကာခွေရေးဦးစည်းချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ရဲ့ Facebook အကောင့်ကိုပိတ်သိမ်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးနဲ့စစ်ဘက်အကြီးအကဲတချို့ကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဒီကနေ့တောင်းဆိုတိုက်တွန်းလိုက်ပါတယ
် The fact finding mission has concluded on reasonable grounds that the patterns of gross human rights violations and serious violations of international humanitarian law that it is found.
ဆောင်းရေးအဖွဲ့တူပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီကနေ့မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook လူမှုကွန်ရက်အကောင့်နဲ့မြန်မာနိုင်ငံအတွင်းကအကောင့်တချို့ Facebook ကပိတ်လိုက်တဲ့အပေါ်မှာနိုင်ငံရေးလေလာအကဲခတ်တည်းရဲ့အမြင်တွေ၊နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံမွေးအကြောင်း၊နောက် KNU ရဲ့16ကြိမ်မြောက်ကွန်ကရစ်ရဲ့ဆွေးနွေးချက်တွေအကြောင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။တနစ်ချာအုံနောက်ကင်စာခန်းစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကိုအာရီဇိုနာနဲ့ဝါရှင်တန်ဒီစီတို့မှအခမ်းအနားတွေနဲ့ဂုဏ်ပြုကြမှာပါ။အာရီဇိုနာပြည်နယ်လွှတ်တော်မှအထက်လွှတ်တော်အမတ်မက်ကင်းရဲ့ရိုးလောင်းကိုထားရှိပြီးသူ့ရဲ့82နှစ်မြောက်မွေးနေ့ဖြစ်တဲ့လာမယ့်ဗုဒ္ဓနေ့မှာမိသားစုဝင်တွေတက်ရောက်မဲ့ဂုဏ်ပြုအခမ်းအနားကျင်းပပါမယ်။ပြည်နယ်လွှတ်တော်မှအများပြည်သူလည်းလာရောက်ဂရဝပြုနိုင်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ North Phoenix Baptist ခရီးယံဖျားเจ้าမှာတည်ထောင်အောင်မေဘွယ်အခမ်းအနားကျင်းပဖို့စီစဉ်ထားပါတယ်။ဒီနောက်တောက်ကြနေ့မှာတော့ဝန်ထဲချင်းအထိတ်မှတ်တဲ့အလန်တွေတိုင်ဝက်လွှင့်ထူထားတဲ့မြို့တော်ဝါရှင်တန်ဒီစီကလွှတ်တော်အဆောက်အအုံမှာဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုထားရှိမှာဖြစ်ပါတယ်။အများပြည်သူလည်းလာရောက်ဂရဝပြုခွင့်ရမှာပါ။အခုလိုအထက်လွှတ်တော်မှမက်ကင်းကိုလွှတ်တော်ခမ်းမကြီးမှာထားရှိဂုဏ်ပြုမှုဟာဆိုရင်အထူးချွန်ဆုံးနိုင်ငံသားတွေအဖြစ်ဒီစီကလွှတ်တော်အဆောက်အအုံခမ်းမကြီးမှာထားရှိဂုဏ်ပြုခံရတဲ့73ဦးမြောက်အထက်လွှတ်တော်အမတ်လည်းဖြစ်ပါတယ်။စနေနေ့မှာတော့ DC က Washington National Cathedral မှာအောက်မေ့ပွဲအခမ်းအနားကျင်းပထားမှာတော့သမ္မတဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့စကားပြောမယ်လို့ခန့်မှန်းထားပါတယ်။အထက်လွှတ်တော်အမတ် John McCain ရဲ့ရုပ်အလောင်းကိုတော့ Maryland ပြည်နယ် Annapolis က American ရေးတပ် Academy ရဲ့သင်္ချိုင်းမှာမြှုပ်နှံမှာပါ။သူ့ရဲ့အုပ်ကူထားရှိမဲ့နေရာက Sivan မြစ်ကိုအပေါ်စီးကမြင်တွေ့နေရပြီးသူ့ရဲ့ရေးတပ် Academy တယောက်ခဲ့စဉ်ကအချစ်ဆုံးတငယ်ချင်းဖြစ်တဲ့ရေးတပ်ဗိုလ်ချုပ်ကြီး Chuck Larson ရဲ့အုပ်ကူဘေးမှာတည်ရှိထားမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Florida ပြည်နယ် Jacksonville မြို့မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ video game ပြိုင်ပွဲအတွင်းမှာသနတ်သမားတယောက်ကပြစ်ခတ်ခဲ့လို့နှစ်ယောက်တည်ဆုံးပြီးတော့9ယောက်တန်းရရသွားခဲ့တယ်လို့အာနာပိုင်းကပြောပါတယ်။အဲဒီနောက်သနတ်သမားဟာလည်းသူ့ကိုယ်သူတက်တည်သွားခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာ Jacksonville မြို့လယ်နာကမြေပြင်မှာရှိတဲ့ Jacksonville Landing ဆိုတဲ့နေရာမှာဖြစ်ပွားခဲ့တာပါ။ပြစ်ခတ်မှုဖြစ်ပေါ်တဲ့အချိန်မှာပစ္စောဆိုင်အတွင်းမှာလူများပြားရှိနေပြီးတော့အဲ့မှာ Madden NFL 19ဆိုတဲ့ American ball လုံးဂိမ်းပြိုင်ပွဲကိုကျင်းပနေတာဖြစ်တယ်လို့ Jacksonville မြို့ရဲ့ရဲအယားရှိ Mike Williams ကပြောပါတယ်။ဘာကြောင့်ကုလိုတိုက်ခိုက်ရလဲဆိုတာကိုသိရှိနိုင်ဖို့အတွက်စုံစမ်းစစ်ဆေးနေတုန်းပဲလို့သူကပြောပါတယ်။အာနာပိုင်းတွေကတော့တနတ်သမားဟာ Maryland ပြည်နယ် Baltimore မြို့ကအသက်24နှစ်အရွယ် David Katz ဆိုသူဖြစ်ပြီးတော့သူက Pistol တနက်တက်လက်ထဲကိုအသုံးပြုကြတာဖြစ်တယ်လို့ယူဆထားကြပါတယ်။တနက်သမားဟာ Jacksonville မြို့ကိုဒီပြိုင်ပွဲအတွက်လာခဲ့တာဖြစ်ပြီးတော့သူ့အနေနဲ့ဒီပြစ်ခတ်မှုမှာတည်ဆုံသွားတဲ့သူတွေကိုတိမတိဆိုတာကိုတော့တိတိကျကျမသိရသေးဘူးလို့ Williams ကပြောပါတယ်။ပြစ်ခတ်မှုအတွင်းမှာ17ယောက်တန်းရပြီးတော့အဲ့ဒီက9ယောက်ကတော့ကြီးစံထိမှန်ခဲ့တာပါ။ဂျန်တဲ့2ယောက်ကတော့ပြစ်ခတ်မှုကနေလွတ်မြောက်အောင်ထွက်ပြေးရင်ထန်ရရသွားခဲ့တာဖြစ်ပြီးတော့သူတို့အားလုံးစေအုံမှာကုသမှုခံယူနေကြပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံမှာဓာတ်တုအစိတ်သုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရုရှားအပေါ်အရေးယူထန်ခတ်မှုအသစ်ကဒီကနေ့တနင်္လာနေ့မှာစတင်သက်ရောက်ပါတယ်။ဒီတန်ခတ်ပိတ်ဆို့မှုကိုပြန်လည်မတုံ့ပြန်ခင်အပြည့်အဝပြန်လည်သုံးသပ်မယ်အကြောင်းရုရှားအစိုးရဘက်ကပြောပါတယ်။ ရုရှားနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်တုံ့ပြန်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်။တန်ခတ်ပိတ်ဆို့မှုအတွက်ကြောင့်ဆွေးနွေးပြောဆိုမှုတွေမှာပိုပြီးခက်ခဲသွားစေတာတခုပဲဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကို Reuters သတင်းမှာဖော်ပြပါတယ်။တန်ခတ်ပိတ်ဆို့မှုအရရုရှားအပေါ်လက်နက်ရောင်းချမှုနဲ့ဗန္ဒာရီထောက်ပံ့ပုံတချို့ကိုရုပ်သိမ်းပြီးနိုင်ငံရဲ့ယုံကြည်စိတ်ချရမှုလုံခြုံရေးအရာထိလွယ်ရှလွယ်တဲ့ပစ္စည်းတွေနဲ့နည်းပညာတွေတင်ပို့ရောင်းချမှုကိုလည်းတားမြစ်ခံရမှာဖြစ်ပါတယ်။ဗီတင်နိုင်ငံမှာရုရှားသက်ရှိုဟောင်းစာဂစ်စကရပယ်နဲ့သမိဖြစ်သူယူလီယာတို့ကိုအစိတ်နဲ့တိုက်ခိုက်ခဲ့မှုမှာရုရှားအစိုးရပါဝင်ပတ်သက်တယ်လို့ပြောဆိုပြီးရုရှားတို့နိုင်ငံတကာဥပဒေကိုချိုးဖောက်တာဆိုပြီးအမေရိကန်တာဝန်ရှိသူတွေကစွပ်စွဲပါတယ်။ဓာတ်တူအစိတ်မိခဲ့တဲ့တာအဖနှစ်ယောက်ကိုတော့ဆေးရုံတင်ကုသခဲ့ရပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လူမျိုးရုံးတပ်ဖြတ်မှုရွေချက်ပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကကြမ်းကြုတ်ရက်စက်မှုတွေအများအပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကစွပ်စွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းလိုက်ပါတယ်ဂျီနီဗာအခြေစိုက်ကုလသမဂ္ဂရုံးကနေဒီကနေ့တနင်္လာနေ့ထုတ်လိုက်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစည်းအဝေးထဲမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်အကြီးတန်းအရာရှိ၅ဦးတို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းထားပါတယ်။ဒီစင်းထဲမှာတော့ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဘိုးချုပ်မှုကြီးဆိုဝင်ကာကွယ်ရေးဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှူတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးစစ်စင်ရေးတွင်မှပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်တို့ကိုထည့်သွင်းထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနဲ့ကရာနဲ့ချီတဲ့ဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းတာကိုအခြေခံပြီးဒီအဆင့်ခန်းစာကိုရေးသားခဲ့တာပါစစ်တပ်ရဲ့အရေးယူဆောင်ရွက်ချက်တွေကလုံခြုံရေးအရာတကယ်တမ်းလိုအပ်တဲ့အချို့အစားထက်အများကြီးပိုပြီးလုပ်ခဲ့တယ်လို့လဲစုံစမ်းရေးအဖွဲ့ရဲ့အဆင့်ခန်းစာမှာမှတ်ချက်ပေးထားပါတယ်ဒီကနေ့ထုတ်တဲ့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အဆင့်ခန်းစာအပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ချက်မရှိသေးပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုရောအခုကုလအချက်လက်ရှာအဖွဲ့ကိုပါနိုင်ငံတွင်းဝင်ရောက်ခွင့်ပြုဖို့လည်းညှင်းပယ်ထားတာဖြစ်ပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူး။မြန်မာနိုင်ငံရဲ့တရားရေးစနစ်အရစစ်တပ်ဗိုလ်ချုပ်တွေကိုနိုင်ငံတွင်းအရေးယူဖို့မဖြစ်နိုင်တာကြောင့်ဒီအမှုတွေကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC ဒါမှမဟုတ်နိုင်ငံတကာခုံရုံးဖွဲ့ပြီးစုံစမ်းအရေးယူဖို့ကိုလည်းကုလစုံစမ်းရေးမှုတွေကတိုက်တွန်းပါတယ်။အခုအစင်ခန်းစာနဲ့ပတ်သက်ပြီးနောက်ဆက်တွဲလှုပ်ဆောင်စရာတွေအတွက်အစင်ခန်းစာကိုပြုစုတဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ဝင်တွေနဲ့အခုသတင်းပတ်အတွင်းမှာတွေ့ဆုံစည်းဝေးဖို့ရှိတယ်လို့လည်း EU ဥရောပသမဂ္ဂကထုတ်ပြန်ပါတယ်။အစင်ခန်းစာပါလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအနေနဲ့အရေးယူသွားရလိမ့်မယ်လို့လည်းဗြိတိရှ်ရဲ့အာရှရေးရာအငြိမ်းတမ်းဝန်ကြီးကတုံ့ပြန်ထားပါတယ်ရှင်။
တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီးမျက်စီးကန်းနေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်ပစ်လိုက်ကြောင်း Facebook ကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တဲ့အထက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ကိုယ်ပိုင်အကောင့်တမရော်ကာကွယ်ဦးစီးချုပ်အကောင့်အပြင်စစ်တပ်ရဲ့မြောက်ရီရုပ်သံလိုင်းလည်းပေါင်းပါတယ်။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဟာဆိုးရွားလာတဲ့အကြောင်းမြန်မာနိုင်ငံအတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာတွေကို Facebook က တို့မြေအေးအေးယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံတွင်းကဒီလိုအကောင့်တွေကိုနှီးပညာကောင်းကောင်းနဲ့ပို့ပြီးဖော်ထုတ်ဆောင်ရွက်လာနိုင်တာဖြစ်တယ်လို့လည်း Facebook ကုမ္ပဏီရဲ့ထင်ရှားချက်မှာပြောဆိုထားပါတယ်။လူပေါင်း12သန်းလောက် follow လုပ်ထားတဲ့ Facebook အကောင့်18ခု Instagram အကောင့်တစ်ခုနဲ့ Facebook page 52ခုကိုဖယ်ရှားလိုက်ပြီးဖြစ်ကြောင်း Facebook ကဒီကနေ့ထင်ရှားချက်ထဲမှာပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာအဖွဲ့ကလည်းဒီပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေနိုင်ငံထဲမှာလူခွင့်ရေးစိုးစိုးဝါချိုးဖောက်မှုကိုဖော်ထုတ်ထားတဲ့အကြောင်း Facebook အနေနဲ့Facebook ကိုတုံးပြီးတော့မျိုးနွယ်စုနဲ့ဘာသာရေးဆိုင်ရာတင်းမာမှုတွေလှုပ်လာမှာကိုကြိုတင်ကာကွယ်လိုတာကြောင့်ဒီ Facebook ပေါ်ကလူပုဂ္ဂိုလ်6ဦးနဲ့ page 6ခု Instagram account တစ်ခုတို့ကိုဖယ်ရှားလိုက်တာဖြစ်ကြောင်းပြောဆိုပါရယ်။ဒါ့အပြင် Facebook ပေါ်မှာမမကန်ဆောင်ရွက်နေကြတယ်ဆိုပြီးတော့ page 46ခုနဲ့ account 12ခုကိုဖယ်ရှားလိုက်ပါရယ်။မြန်မာနိုင်ငံတွင်း Facebook ကိုတလွဲတုံးနေတာတွေကိုဆက်ပြီးကာကွယ်တားဆီးသွားမယ်လို့လည်း Facebook ကပြောပါရယ်။အခုလိုမြန်မာစစ်တပ်နဲ့ဆက်နေတဲ့လူမှုကွန်ရက် account တွေပိတ်ပင်ခံရတာနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကအခုလအစောပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တဲ့ဂျပန်ခီးသွားတအုပ်ကိုပြည်နှင်တန်းပေးသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီကအဲ့ဒီဂျပန်ခီးသွားဟာတာမိုယူကီဆူဂျီမိုတိုဖြစ်တယ်လို့ဒီကနေ့ပြောပါတယ်။မြောက်ကိုရီးယားအာဏာပိုင်တွေအနေနဲ့သူ့ကိုလူသားချင်းစာနာတဲ့အနေနဲ့တက်ညာစွာပြစ်ဒဏ်ကနေခွင့်လွှတ်လိုက်ပြီးတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ KCNA သတင်းကကြေညာသွားပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့တနင်္လာညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတိုင်းရင်းသားနယ်စပ်ဒေသမှာမကြသေးခင်တုန်းကဖြစ်ခဲ့တဲ့လူခွေးချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဖက်အကြီးအကဲတချို့ကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းဥပဒေတွေနဲ့ပြည်တွင်းအခြေအနေအရဒီစစ်ခေါင်းဆောင်တွေဟာကျူးလွန်မှုတွေအပေါ်မှာကင်းလွတ်ခွင့်ရနေတာကြောင့်နိုင်ငံတကာဥပဒေနဲ့အညီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခုံရုံးတစ်ခုတီးခြားဖွဲ့ပြီးတော့စုံစမ်းအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအကြံပြုထားပါတယ်။မြန်မာနိုင်ငံလူခွေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုသားညွန်ဦးကတင်ဆက်ပေးထားပါတယ်။
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပါအဝင်အခြားတိုင်းသားတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကနေပြီးတိုက်တွန်းလိုက်တာပါကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေအဖွဲ့ရဲ့ဒီပထမဆုံးအစီရင်စာထွက်လာရမှာမြန်မာစစ်တပ်နဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းထန်တာကိုတုံ့နှုတ်ဝေဖန်သွားပါတယ်မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ဆိုရင်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အလင်းစလူအရေးယူကန်တွယ်ဖို့တာဝန်ရှိနေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကတိုက်တွန်းပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့တွေ့ရှိချက်အရလူခွင့်ချိုးဖောက်မှုတွေမှာအဓိကတာဝန်ရှိသူကတော့မြန်မာစစ်တပ်ဖြစ်တယ်လို့စုံစမ်းရေးအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုဒီကပြောသွားပါတယ
် The fact finding mission has concluded on reasonable grounds that the patterns of gross human rights violations
စုံစမ်းတွေ့ရှိချက်အရဆိုရင်စုစုဝါလူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရည်တွေဖြစ်ခဲ့တယ်ဆိုတာကိုကျေမြစ်ရှိရှိတွေ့ကြရပြီးဒါတွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ရာဇဝမှုမြောက်ပါတယ်အခြေခံအဖြစ်ဒါတွေကိုစစ်တပ်ကကျူးလွန်ခဲ့တာပါဒါကြောင့် genocide လူမျိုးတုံးတပ်ဖြတ်မှု crimes against humanity လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့ war crime စစ်ရာဇဝမှုဆိုတဲ့နိုင်ငံတကာဥပဒေ၃မျိုးအောက်မှာတပ်မတော်ဗိုလ်ချုပ်ကြီးတွေကိုအဓိကထားပြီးရာဇဝမှုကြောင့်ဆန်ရဆုံဆန်းအရေးယူဖို့လိုမယ်ဆိုတာကိုကျွန်တော်တို့အဖွဲ့ကသုံးသပ်ထားပါတယ်
ရခိုင်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကလူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူစစ်ကောင်းဆောင်တွေကိုလည်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကနေပြီးတော့စီးရင်လှုပ်ထားပါတယ်။ဒီထက်မှမြမတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယတက်ချုပ်ဗိုလ်ချုပ်ကြီးစိုးဝင်းတို့အပါအဝင်မြမစစ်ဗိုလ်ချုပ်6ဦးကိုအဓိကတာဝန်ရှိသူတွေဖြစ်နေစီးရင်လှုပ်ထားပါတယ်။ဒါပေမဲ့လည်းဒီစစ်ကောင်းဆောင်တွေကိုမြန်မာနိုင်ငံတည်းတရားစီရင်စစ်ဆေးဖို့ဆိုတာမဖြစ်နိုင်ဘူးလို့ကုလသမဂ္ဂစုံစမ်းရေးမှူးခရစ်စီတိုဒီကပြောပါတယ်။ဒါကြောင့်လည်းပဲဒီလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရေးယူဖို့အတွက် ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတရက်ကိုအထူးဖွဲ့ပြီးတော့ကြိုက်တွေ့ဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကုလသမဂ္ဂလူညွေးကောင်စီကိုအကြံပြုတိုက်တွန်းပါလေဒီလူခွင့်ချိုးဖောက်မှုတွေပေါ်တာဝန်ရှိသူတွေကိုကြိုက်တွေ့ရေးယူတာမျိုးမလုပ်နိုင်ရင်တော့နောက်ထပ်အလားတူလူခွင့်ချိုးဖောက်မှုတွေထပ်ခါဖြစ်နေအောင်မယ်လို့လည်းကုလသမဂ္ဂစုံစမ်းရေးမှုတွေကသတိပေးပါတယ
် The military as an institution in Myanmar has never been held accountable. The provisions of Myanmar law, the structure of the legal system
မြန်မာနိုင်ငံမှာစစ်တပ်ကိုဘယ်လိုမှထိလို့မရပါဘူးမြန်မာနိုင်ငံရဲ့ဥပဒေတွေတရားရေးစနစ်ဖွဲ့စည်းမှုတွေနဲ့တရားရေးဆိုင်ရာလွတ်လပ်မှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာတွေကြောင့်ဒီလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုပြည်တွင်းတရားရေးစနစ်ကစုံစမ်းရေးယူတာမျိုးမဖြစ်နိုင်ပါဘူး
မြန်မာတပ်မတော်ဟာသူ့တပ်ဖွဲ့တွေနဲ့စစ်စေးတွေမှာပါတဲ့အခြားလက်နက်ကိုင်အဖွဲ့အစည်းတွေကိုတိုက်ရိုက်ကုတ်ကဲအမိတ်ပေးထိန်းချုပ်ထားတာကြောင့်အခုဒီဖြစ်ရမှာစစ်တပ်အကြီးအကဲတွေကအဓိကတာဝန်ရှိတယ်လို့ကုလသမဂ္ဂစုံစမ်းအမှုတူဖြစ်တဲ့ရဟီကာကိုမိုရဆွာမီကပြောပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံရရပ်ဖက်အာဏာပိုင်တွေဟာမြန်မာစစ်တပ်လို့ရတဲ့အပေါ်မှာထိန်းချုပ်နိုင်မှုအာဏာလုပ်ပိုင်ခွင့်မရှိသလိုဒီဖြစ်ရတွေဒီစစ်စင်ရေးတွေမှာတိုက်ရိုက်ပတ်သက်ပါဝင်တာမျိုးလည်းမတွေ့ရဘူးလို့လည်းကုလသမဂ္ဂစုံစမ်းအမှုတွေကပြောပါတယ်ဒါပေမဲ့လို့မြန်မာအစိုးရခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့ဒီဖြစ်ရပေါ်ယက်တီမှုကိုတော့ Miss Komara Swami ကဝေဖန်ခဲ့ပါတယ
် We are deeply disappointed that State Councillor Dawang Suki San Suki has not used her position
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့ရခိုင်မှာဖြစ်ခဲ့တဲ့ဖြစ်ရတွေအပေါ်တားဆီးကာကွယ်ဖို့ဒါမှမဟုတ်အပြစ်တင်ဝေဖန်ဖို့အတွက်ကျင့်ဝတ်ဩဇာအရယက်တီပြောဆိုတာမျိုးမရှိတဲ့အတွက်အင်မတန်စိတ်ပျက်ရပါတယ်
အခုဒီအစီအစဉ်စာနဲ့ပတ်သက်လို့နောက်ဆက်တွဲလှုပ်ဆောင်ရမယ့်ကိစ္စတွေအတွက် EU ဥရောပသမဂ္ဂအနေနဲ့ကုလစုံစမ်းရေးမှုတွေကိုဒီသတင်းပတ်အတွင်းမှာတွစ်ဆုံညှိနှိုင်းသွားမယ်လို့ EU ပြောခွင့်ရသူကပြောပါတယ်အစီအစဉ်စာထဲမှာတော့ဒီပြီးခဲ့တဲ့နှစ်ဩဂတ်စ်လတုန်းကအာဆာလက်နက်ကိုင်အဖွဲ့ကနေပြီးတော့မြန်မာလူမျိုးရေးတပ်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့စစ်စင်ရေးအတွင်းလူသတ်မှုလိင်ပန်းဆိုင်ရာကြမ်းဖက်မှုဖမ်းဆီးညှဉ်းပန်းမှုရွာမီရှို့မှုစတဲ့လူခွင့်ချိုးဖောက်မှုဖြစ်ရတွေကိုမှတ်တမ်းတင်ထားပါတယ်ဒါ့အပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကလူခွင့်ချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။မြန်မာစစ်အကကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်သက်မခံသလိုလူခွင့်ချိုးဖောက်မှုဆိုင်ရာနိုင်ငံတကာဆွဆွဲချက်တွေကိုလည်းချက်ကားလွန်းနေဆိုပြီးတော့တုံ့ပြန်ထားတာပါ။ဒါ့အပြင်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာစစ်အကလက်မခံသလိုပြည်ဝင်ခွင့်လည်းမပေးခဲ့ပါဘူး။စုံစမ်းရေးအဖွဲ့ရဲ့အခုအစီအစဉ်စာပါဖော်ပြချက်တွေနဲ့ပတ်သက်လို့မြန်မာစစ်အကတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ကိုသိရဖို့မေးမြန်းခဲ့ပေမဲ့အခုချိန်ထိတုံ့ပြန်ပြောဆိုချက်မရသေးပါဘူး။အခုဒီအစင်ကစားကိုတော့စက်တင်ဘာလ18ရက်နေ့ကြာလို့ရှိရင်ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းသွားမယ်လို့သိရပါပါတယ်ခင်ဗျာ
။ကိုသားညုံဦးစုစည်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒီကနေ့မှာပဲတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်အပါအဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတို့ရဲ့အကောင့်တွေကို Facebook ကနေပြီးတော့ပိတ်ပင်လိုက်ပါတယ်။ဒီပေါ်မှာမြန်မာနိုင်ငံရေးလေလာကဲခတ်သူတွေရဲ့အမြင်တွေကိုစုစည်းတင်ဆက်ပေးကြပါတယ်။ဒီကနေ့မှာပဲ Facebook company ကနေပြီးတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်ပါဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေဟာမြန်မာနိုင်ငံက Facebook ရဲ့စီးမြင်စီးကဲ့အနေနဲ့မကိုက်ညီတဲ့အတွက်ပိတ်ပစ်လိုက်ကြောင်းကြေညာလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကိုပိုင်အကောင့်အပြင်တက်မတော်ကာကွယ်ဦးစည်းချုပ်ယုံအကောင့်နောက်စစ်တပ်ရဲ့မြဝတီရုတ်တံလိုင်းလည်းပါဝင်ခဲ့ပါတယ်။အခုလိုပိတ်လိုက်ရတာကတော့မြန်မာနိုင်ငံအတွင်းကကြမ်းဖက်မှုတွေဟာအမုန်းစကားတွေသတင်းသမားတွေကို Facebook ကနေရည်ရွယ်ချက်ရှိရှိဖြန့်ဝေတာကနေပြီးတော့မှဆက်ဆက်လာတဲ့အတွက် Facebook ကအခုလိုတိုးမြင့်ရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဒီပေါ်မှာမြန်မာနိုင်ငံရဲ့လေလာအကဲခတ်သူတွေကတော့အမြင့်အမျိုးမျိုးရှိပါတယ်
။ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီရခိုင်ပြည်နယ်မှာဖြစ်သွားတဲ့အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားပေါ့နော်ပုံစံမျိုးစုံနဲ့ပိုတိုးလာတယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်မြင်မိပါတယ်။ဆိုတော့ဒါပေမဲ့လည်းအခုလို Facebook ဒီလိုစီမံခန့်ခွဲတဲ့အဖွဲ့ကပေါ့နော်ဆိုအခုလိုမျိုးတချို့ဒီတက်မတော်နဲ့ဆိုင်တဲ့အကောင့်တွေပါတွေပယ်ဖျက်လိုက်တယ်ပိတ်လိုက်တယ်ဆိုတာမျိုးကြတော့တစ်ဖက်သားကြမလားလို့လည်းကျွန်တော်ထင်တယ်ဆိုနောက်တစ်ခုကကြတော့လေဒီလိုလုံလိုက်တဲ့ဆောင်ရွက်မှုကြောင့်ပေါ့နော်ဟိုလိုချင်တာကအချို့တမျိုးဟိုဆေးကြောင့်ပူလေးတယ်ဆိုရဲကျွန်တော်တို့မြန်မာစကားလည်းရှိပါတယ်အဲ့တော့ဟိုဖြစ်သွားတဲ့ရလက်ကအချို့တမျိုးဒါမျိုးလည်းဖြစ်နိုင်မယ်လို့ထင်ပါတယ်
ဒါကတော့ရခိုင်အရေးနိုင်ငံတကာရဲ့ဖိအားတိုးလာတဲ့အနေအထားပေါ်ပို့ပြီးတော့မှအရှိန်မြင့်လာတဲ့သဘောလို့မြန်မာနိုင်ငံရဲ့အကြက်ခတ်ဥအောင်သူငင်းကမြင်ပါတယ်အဓိကတက်မတော်ပိုင်းထိတ်တန်းကောင်းဆောင်နေတဲ့စစ်တပ်ဘက်ကသတင်းဖြန့်ချီနေတဲ့အဓိကသတင်းမီဒီယာရန်နေရာတွေကိုပိတ်ပင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ်
အဲ့မှာ UN report မှာကဆွဆွဲချက်တွေကသူကရှိထားတယ်တက်မတော်ထိတ်တန်းဟိုကောင်းဆောင်ဘုရင့်မူကြီးမေအောင်လိုင်ကိုယ်တိုင်ကအဲ့ဒါပါသွားတော့ပေါ့နော်တာဝန်ရှိတဲ့သူအနေနဲ့အဲဒီလူတွေကသူ့ရဲ့ဟိုထုတ်ပြန်ချက်ကမှသူတို့ရေးထားတာကြတော့လူခွေရေးချိုးဖောက်မှုပေါ့ဒီအထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းကတိစရီမှာဟိုပါဝင်ပတ်သက်တယ်လို့သူတို့အထောက်ထားတယ်သူတို့ရထားတယ်ရထားတော့အဒီလူတွေနောက်ဒီလူတွေနဲ့ပတ်သက်နေတဲ့ဆာမျက်နှာတွေကနေပြီးတော့နောက်ထပ်ဒီအမုံတရားပြန်ပွားတာတွေမလုံနိုင်အောင်လူခွေချိုးဖောက်တာကိစ္စတွေကိုလည်းဒီကနေပြီးတော့မှမလုံနိုင်အောင်သူတို့တွေကဒါကိုကတ်တက်လိုက်တယ်လို့အဲ့လိုမျိုးဆိုတယ်တကယ်တကယ်ကြတော့ဒီတမ်းမတော်ကကွေဦးစည်းချုပ်ယုံရဲ့သမင်နာရဲမှာဘာရီဘာရီပေါ်ပြထားလို့ပေါ့နော်အဲ့ဒီဥစ္စာတွေကအမုန်းတရားဖြစ်စီတယ်ဘယ်အကြောင်းအရာတွေဖြစ်စီတယ်အဲ့လိုမျိုးဟိုနီးနဲ့ဟိုနမူနာတွေဘာတွေနဲ့လုပ်တယ်ဆိုရင်တော့ ဟိုကျွန်တော်တို့အနေနဲ့ဆိုရင်တော့ပုံပြီးသိတော်မယ်လို့ထင်တယ်အဲ့လိုမျိုးအထောက်ထားတယ်နဲ့ဆိုရင်အခုကအဲ့လိုမဟုတ်လူကိုခြေခံသွားတာကသူကဒီစာမျက်နှာကိုတခုပိတ်ချင်တယ်ဆိုရင်ဒီစာမျက်နှာထဲမှာဘာပါလဲဆိုတဲ့ဟာနဲ့ပိတ်ပြီးပုံပြီးသိတော်မယ်လို့တော့ကျွန်တော်တော့အဲ့လိုတူးချင်းမြင်တယ
်မြန်မာနိုင်ငံရေးလေလာသူဥပပိုလ်ကျော်ငင်းကလည်းအခုလိုရှုမြင်ပါတယ်
အာဟို liberal agenda ဆိုတာရှိပါတယ်သူတို့အခုလုပ်နေတာပေါ့နော်ဆိုတော့ liberal agenda ကရှင်းရှင်းပြောရင်pressure ပေးတာပေါ့နော်ဗမာနိုင်ငံကို pressure ပေးတာပေါ့သူတို့က pressure ပေးရင်ဘာလို့ပေးမလဲနော်စစ်တပ်ကပဲပေးရတယ်ပေါ့နော်ဆိုတော့သူတို့သုံးတဲ့ pressure point ကစစ်တပ်ပဲဟုတ်ဆိုတော့စစ်တပ်ပဲဆိုတော့အရင်တော့ကတော့ဗိုလ်ချုပ်မော်မောင်အုံတို့ပါတယ်ဟုတ်သူတို့သုံးတယ်အခုနောက်တစ်ဆင့်မြင့်ပြီးတော့ဆစ်တဲ့ဆစ်ကောင်းဆုံးလေဒီကုလုံးကိုသူတို့ဒီဆွဲချက်တင်လာတာပေါ့ဗျာရှင်းရင်းပြောရင်တော့ဒါကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကတော့ရှင်းပြလောက်ကအကြီးစားကြီးပါပဲသူတို့ liberal agenda တိုင်းသွားနေတာပါ
Facebook company ရဲ့ကြီးညာချက်ထဲမှာတော့မြန်မာနိုင်ငံကလူပေါင်း12သန်းလောက် follow လုပ်ထားတဲ့ Facebook account 18ခု Instagram account 1ခုနဲ့ Facebook page 52ခုကိုဖယ်ရှားလိုက်ပြီးဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။ဒါ့အပြင် Facebook ပေါ်မှာမမှန်မကန်ဆောင်ရွက်နေကြတယ်ဆိုပြီး page 46ခုနဲ့ account 12ခုကိုလည်းဖယ်ရှားလိုက်ပါတယ်။မြန်မာနိုင်ငံအတွင်း Facebook တလွဲသုံးနေတာတွေကိုဉာဏ်ပညာအရှိန်မြင့်ပြီးဆက်ပြီးကာကွယ်စောင့်ရှောက်သွားမယ်လို့လည်း Facebook company ကပြောဆိုထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။လက်ပီးလက်ယူကိစ္စတွေမှာပြည်သူတွေကဝိုင်းဝန်းတိုင်ကြားဖို့လိုသလိုစီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းတာဝန်ယူပြီးတော့လက်ပီးလက်ယူကင်းရှင်းအောင်ဆောင်ရွက်ဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်။နေပြည်တော်မြန်မာ Convention Center တက်မှာပြင်ပါတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုသွားတာပါ။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
စီးပွားရေးလုပ်ငန်းတွေအထူးသဖြင့်လုပ်ငန်းတင်တာဈေးပြန့်ခေါ်ရေးစနစ်တွေမှာလက်ပေးလက်ယူကင်းရှင်းမှုနဲ့မလိုအပ်တဲ့ကျွန်းစီစနစ်တွေနှောင့်နှေးကြံ့ကြာမှုတွေရှိနေတဲ့အတွက်အခုလိုပိတ်ဆို့တာရေလျှော့ပေးမှာအကြံဉာဏ်ပေးဖို့နဲ့ဝိုင်းဝန်းပါဝင်ဖို့စီးပွားရေးလုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကဒီနေ့နေပြည်တော်တွေ့ဆုံပွဲမှာတောင်းဆိုလိုက်ပါတယ်။စီးပွားရေးနယ်ပယ်ကအခက်တီလိုက်စားမှုအများဆုံးဖြစ်နိုင်ခြင်းနယ်ပယ်ဖြစ်ပြီးနိုင်ငံတကာနိုင်ငံရဲ့စီးပွားရေးကုန်သင်္ကာကအခက်တီလိုက်စားမှုပေါ်လဲမူတည်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောသွားပါတယ်
။ကျမတို့အသိပေးပါ။ဘယ်သူဘယ်ဌာနကဘယ်လိုလုပ်ပါလဲဆိုပြီးတိတိကျကျအသိပေးပါ။ကျမတို့စပြီးတော့အရေးယူရမှာပဲ။ဒီလိုအရေးယူလိုက်ပြီဆိုလို့ရှိရင်ဒါတွေကတဖြည်းဖြည်းပျောက်သွားမှာပါ။တဖြည်းဖြည်းမဟုတ်ဘူး။ကျမတို့မြန်ပျောက်သွားစေချင်ပါတယ်။ပထမဦးဆုံးကျမတို့နိုင်ငံဟာစီးပွားရေးအရာအခက်တီလိုက်စားမှုကင်းတဲ့နိုင်ငံဖြစ်မှာပဲဆိုရင်ကမ္ဘာနေပြီးတော့ကျမတို့နိုင်ငံကိုယုံကြည်စွာနဲ့ဒီမှာရင်းနှီးမြှုပ်နှံခြင်းနဲ့စိတ်တွေဖြစ်လာမှာပါဒီတန်တဲ့ကိစ္စနဲ့ပတ်သက်လို့အထူးဖြင့်တိုင်တာတွေပါပါတယ်တန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မမှန်မကန်လူထားတွေရှိတယ်အဲ့ဒီဟာလည်းဒီအလပိလယူနဲ့ဆက်နွယ်နေတယ်ဆိုတော့အဲ့ဒီလိုရှိတယ်ဆိုလို့ရှိလို့ရှင်ကျမတို့အသိပေးစေချင်ပါတယ်တန်တဲ့နဲ့ပတ်သက်လို့တော့ဒါကျမတို့ရဲ့စိန်ခေါ်မှုကြီးတစ်ခုပါပဲကျမတို့နိုင်ငံမှာဆိုလို့ရှိရင်ဒီအစီအမံကိန်းတွေပြီးတဲ့အချိန်မှာမပြီးရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျမတို့ပြန်ကြည့်လိုက်တဲ့အခါကျတော့တန်တာကိစ္စတွေနှေးကွေးနေခြင်းပဲဖြစ်ပါတယ
်။မကြာသေးခင်ကစလို့မြန်မာကျောင်းဝေးတံပိုးကြဆင်းမှုတွေဖြစ်ခဲ့ပြီးအမေရိကန်ဒေါ်လာကိုကျပ်1500ကျော်အထိကြဆင်းသွားခဲ့ပြီးရဲ့နောက်ပိုင်းမှာအခြေခံစားတောက်ကုန်တွေဈေးတက်မှာဈေးကွက်အပေါ်ရိုက်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေခြင်းမှာပဲဒေါက်ဆန်းစုကြည်ကအခုလိုစီးပွားရေးလုပ်ငန်းရှင်တွေကိုတွေးဆလိုက်တာပါ။ငွေလဲနှုန်းတည်ငြိမ်ရေးနဲ့ပြပသွင်းကုန်ဒီထိန်းချုပ်ရေးကိစ္စရင်းနှီးမြှုပ်နှံမှုတွေပို့ပြီးဖိတ်ခေါ်နိုင်ကိစ္စတွေကိုစီးပွားရေးလုပ်ငန်းရှင်တချို့ကအကြံပေးတင်ပြကြပါတယ်။ပြီးတော့ဆောက်လုပ်ရေးလုပ်ငန်းတွေမှာအခွန်လျှော့ချပေးဖို့နဲ့ဘဏ်ချင်းငွေတူးနှုတ်ကိုလည်း73ရာခိုင်နှုန်းအောက်ကိုထားပေးဖို့လုပ်ငန်းရှင်တချို့ကတောင်းဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံနဲ့စီးပွားရေးလုပ်ငန်းရှင်တွေက2016ခုနှစ်မှာလည်းတွဲဆောင်ခဲ့ပြီးအခုကဒုတိယအကြိမ်ဖြစ်ပါတယ်။ဒီညနေမှာလည်းနိုင်ငံတော်အတိုင်ပင်ခံနဲ့အခွန်အများဆုံးထမ်းဆောင်ထားတဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံခဲ့ပြီးဝန်ကြီးဌာနတွေနဲ့လုပ်ငန်းရှင်တွေစကားဝိုင်းဆွေးနွေးပွဲကိုလည်းပြုလုပ်သွားပါရယ်ခင်ဗျာ
ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်မျိုးသားစီယုံ KNU ရဲ့16ကြိမ်မြောက်ကွန်ကရစ်ရဲ့သတင်းကိုဆက်ချင်ပါတယ်ကရင်မျိုးသား KNU ရဲ့16ကြိမ်မြောက်ကွန်ကရစ်ရဲ့အပြီးမှာတော့ဒုတိယအကြိမ်ဗဟိုအမြဲတမ်းကော်မတီအစည်းအဝေးကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ NCA အကောင့်ထဲပေါ်မှုလုပ်ငန်းစဉ်တွေမှာတစ်ဖွဲ့နဲ့တစ်ဖွဲ့အကြားနားလည်မှုတွေလွဲနေတယ်လို့ KNU တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ KNU အနေနဲ့စစ်မှန်တဲ့ Federal ပြည်ထောင်စုအထိရောက်အောင်လို့နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းတွေကနေဆက်သွားမယ်လို့လည်းဆိုပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ KNU ဒုတိယကြိမ်ဗဟုမြေတမ်းကော်မတီအစည်းအဝေးကနေလက်ရှိငင်းချမ်းကြီးလုပ်ငန်းစဉ်အပိုင်းတွင် NC လုပ်ငန်းစဉ်ပိုင်းတွင်မှာနားလည်မှုလွှဲမွားနေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ KNU တွဲဖက်တွင်းမှုနှင့်ဘဒုဆောက်လှသောကခုလို့ပြောပါရယ
် NC ရဲ့ဆောင်တဲ့ပေါ်လောမှာပိုင်းမှာတိုးဝနားလည်မှုလွှဲတာတွေရှိတာပေါ့နော် NC ပေါ်မှာရှိနေတဲ့အတိတ်ဘဆုံးချက်တွေကတချို့ကလည်းသိရှင်းလင်းလင်းကိုရောတမ်းတော့ကျွန်တော်တိုင်းသားတွေရောပါတီရောသမဂ္ဂနဲ့ဖွင့်ဆိုချက်တွေကအတူနေဦးဖြစ်တဲ့တသနာကဒီအားနဲ့ချက်ပေါ်တော့နောက်တစ်ခုကတော့ CNC ကိုထိုးလို့ရောမြင်တော့ UAT ရောဖွဲ့ဖြစ်တဲ့ဒီ NC ကိုခေါင်းထဲပေါ်မှုပိုင်းက LND ဆိုတာဖွဲ့ဖြစ်တယ်ဆိုတော့ဒီကောင်းဆောင်တွေရဲ့စဉ်းစားမှုတွေရဲ့အဓိကအခြေခံအကြောင်းရင်းတွေကသူ့အကောင့်ထဲပေါ်တဲ့လူတွေနဲ့ကြားရမှာတော့အဲ့ဒီအခြေခံကနားလည်မှုတွေလွဲနေတဲ့ပုံစံနဲ့အကောင့်ထဲပေါ်မှုပုံစံမှာသူ့တစ်ခုပဲရှိလာကြတယ်
ပုံမူကောင်းမှုနဲ့လုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ဖို့နိုင်ငံတော်ဆိုရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းဘရူဆောလာသွန်းကပြောပါရယ်။ KNU အနေနဲ့မြုံမန်းတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ရောက်အောင်နိုင်ငံရေးဆွေးနွေးမှုလမ်းကြောင်းကနေသွားမယ်လို့ဘရူဆောလာသွန်းကပဲအခုလိုဆက်ပြောပါရယ်။အတိ
အကျတော့နိုင်ငံရေးဆွေးနွေးမှုကတဆင့်ဟောတိဆောက်ကျင်တဲ့ဒီစမဒီဖွဲ့တွေကျွန်တော်တို့တောက်ဖို့အခြေခံတည်ဆောက်တာပေါ့နော်။ဒါတော့ NC ရနေတဲ့ဆင့်အကောင့်တွေပုံမူကျွန်တော်တို့ကိုနားလည်တာတဲ့အခြေခံconcept ဒီကိုကျွန်တော်ပြန်ပြီးတော့ဟိုနားလည်မရှိအောင်တော့တိဆောက်ဖို့လိုတယ်အဲ့ဒီအနေမှာကျွန်တော်ဒီမူရီဆွဲတဲ့ပြည်တော်စုကိုတော့အလုံးလက်ခံနိုင်တဲ့ဒီကံမူရအောင်တော့နိုင်ငံရေးဆွေးနွေးပွဲနဲ့တချင်းကျွန်တော်ဖိုးစားပြီးတော့ဒီဆွေးနွေးပွဲဝင်ဖို့နော်ဒါတော့ကျွန်တော်ရဲ့ဒီရက်ဒီ channel ကျွန်တော်ပေါ်မှာပုံစံလေးဖြစ်တော့ပါမယ်
KNU ဟာမြန်မာဆိုရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူစားပြီးပြီမဲ့လဲတမတော်နဲ့ရန်ပန်ရန်ကစည်ရေးပဋိပက္ခဖြစ်ပွားနေပါတယ်ပြီးခဲ့တဲ့မလဆန်းပိုင်းတုန်းကဖာပုန်ခရိုင်ခေးပူနဲ့လေမူဘလော့ကျာလမ်းဖုံးလို့ဖို့ဆိုပြီးတော့တမတော်ကနေစင်အားတိုးချက်လာသလို KNU သမာ၅ကျားနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလေမူဘလော့ဒေတာခန့်ဆယ်ရွာကရွာသား2000ကျော်ဟာရွာကနေတင်းချောင်နေခဲ့ရပါတယ်လက်ရှိမှာတိုက်ပွဲဖြစ်ပွားမှုမရှိတော့ပေမဲ့လည်းတမတော်ကနေတိုက်အားတချို့ခြားထားစေချင်နေကြောင်းဒေတာခန့်ရွာသားတွေစိုးရိမ်စိတ်ရှိနေစေလို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက်ပြောရေးဆိုခွင့်ရှိသူစောစိုးတို့ကဆိုပါတယ်
အခုလောကမှာတော့တရားပြဆိုပြီးတော့တော့တချို့တော်များများပါလေဆိုရဲနေရာမြေအဲဆောင်ရလို့ပါတော့တော့အခြေအနေကြည့်တော့ပြန်လုပ်စားရရှိတယ်တော်တော်လေးတော့ပြန်သွားတာပေါ့နော်တချို့ကတော့သုံးနေတော့ပဲတချို့ကတော့မပြန်ရဲတော့ဘူးလေလိုမျိုးစစ်သားတွေကတော့တော့ပြန်ဆုပ်မယ်လို့ပြောတာပဲဒါပေမဲ့အခုပြန်မဆုပ်ဘူးပြီးတော့စခန်းတွေလည်းတို့ကတော့ပုံမှန်ပြန်ပြင်လာရှိတယ်တက်တွေတက်ချင်းတာတွေရှိတယ်အလိုပါ
ကရင်ပြည်နယ်ကဒေါနတောင်ချင်းမှာဒီလ6ရက်နေ့ကနေ24ရက်နေ့ထိကရင်မျိုးရာစည်းရုံး KNU ရဲ့ဒုတိယကြိမ်ဗဟုမြေတမ်းကော်မတီစည်းဝေးကျင်းပခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ် NCA အကောင့်ထဲပေါ်မှုလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒီစည်းဝေးကနေစစ်ပွဲကြောင့်နေရကိုစွန့်ခွာနေရတဲ့ထိုင်းမြန်မာနေဆိုင်ရောက်ဒုက္ခသည်တွေနိုင်ငံတကာအကူအညီရောက်လာတာနဲ့အတူနေရရင်းကိုအတင်းပို့ဆောင်လာမလို့ဘူးနိုင်ငံတကာကနေအကူအညီဆက်လက်ပေးနိုင်ရေးအတွက်ကြိုးပမ်းသွားမှာဖြစ်သလို NCU ကိုအကြောင်းမျိုးမျိုးကြောင့်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းထိတွေ့ဆက်ဆံပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်း KNU ဘက်ကဩဂုတ24ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အလားတူညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဗဟုလူမှုဆောင်ကော်မတီစည်းဝေးကနေလက်ရှိငင်းချမ်းရင်ဖြစ်စဉ်မှာဆက်လက်ပါဝင်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူဦးသွန်းစောကပြောပါရယ်
ကျွန်တော်တို့ UNFC ဘက်ကတော့တက်ပြီးတော့မှပါဝင်ပြီးတော့မှဒီတိုင်းနိုင်ငံတော်ပြည်ထောင်စုကနေတစ်ချက်တော့ငင်းချမ်းစွာနဲ့နိုင်ငံရေးသဘောဝိုင်းပေါ်မှာဒီကျွန်တော်တို့ရဲ့ဖြစ်ရှိနေတဲ့ပဋိပက္ခတွေကိုဖိရှားဖို့အဲ့လိုသဘောထားရှိပါတယ်ကျွန်တော်တို့ကဆက်လက်တောင်းနေပေါ်သွားဖို့ဆိုတဲ့သဘောထားအရထုတ်ပြန်ပြန်ဖြစ်ပါတယ်
ဩဂုတ်လ26ရက်နေ့ထိုင်းနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့ UNSC ဗဟုအလုံးမှုဆောင်ကော်မတီအစည်းအဝေးမှာ KND မျိုးရာသုတ်သက်ရေးပါတီ KMPP ရခိုင်မျိုးရာကောင်စီ ANC မွန်ပြည်တပ်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး LDU မြောက်ပိုင်းရှမ်းပြည်သမ္မတ SSVP စတဲ့အဖွဲ့၅ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်မြန်မာဆိုရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့က KNU RCSS SSC တောင်ပိုင်းရှမ်းပြည်သမ္မတပါဝင်10ဖွဲ့တာ NCA ပြည်ရလက်မှတ်ရေးသူနိုင်ခဲ့ပြီး UNSC ဖွဲ့ဝင်လက်ကျန်2ဖွဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ခုနှစ်ဖွဲ့နဲ့တော့လက်မှတ်မရေးထိုးနိုင်သေးပါဘူးခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနှာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းရွာနဲ့အတူသူယုံကြည်အစီအစဉ်မှာနားဆင်ရမှာကတော့
လူရဲလို့ဖြစ်လာရင်ကိုဘဝမှာကိုတန်ဖိုးထားရတဲ့တန်ဖိုးတွေစံနှုန်းတွေပေါ့နော်ကိုရဲ့ value တွေ principles တွေအကြောင်းတွေကိုကျွန်မစဉ်းစားထားတာလေးပြန်ပြီးမျှဝေချင်ပါတယ်ကျွန်မ
မအေကရီရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်အမေရိကန်ဒေါ်လာနဲ့လဲတဲ့နေရာမှာမြန်မာကျပ်ငွေရဲ့တန်ဖိုးထိုးကျနေတာကြောင့်ပြည်ပကနေတင်သွင်းတဲ့လောင်စာဆီတွေဟာလည်းအစမတန်ဈေးမြင့်တက်နေပါတယ်။တက်နေတဲ့ဈေးနှုန်းနဲ့အညီခီးသည်တွေစီကရေငှားကပိုတောင်းတဲ့နေရာမှာလည်းအခက်အခဲရှိနေတယ်လို့အငှားရေမောင်းတွေကပြောကြပါတယ်။ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်ပြီးတော့တည်ယူပို့ဆောင်ရေးဈေးရိတ်တွေမြင့်တက်နေတာကြောင့်ကိုယ်စိုးနှုန်းတွေကလည်းတဖြည်းဖြည်းတက်လာနေပါပြီ။ဒီအကြောင်းကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဒီပိုင်းနေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရရိပ်တက်လာနေတာပါ။အဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတက်နေရခြင်းရဲ့အကျိုးသက်ရောက်မှုကရက်ဟာတက္ကစီအငှားယင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါ။စီဈေးတွေတက်ပေမဲ့ခီးသည်တွေထံကယင်ငှားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငှားယင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါလေ။
ဒီလေးတက်လိုက်တော့ခီးတယ်လေးကြီးကနေပြီးတော့ပတ်သက်တိုးတောင်းလို့ကတော့ခက်တယ်သူကခီးတယ်ရလဲလေဟိုဥမာ2500ခီးဆိုလို့ရှိရင်3000မပေးနိုင်ဘူးက2500ပဲတော့ပုံသွားတာပေါ့နော်အဲ့တော့ဟိုအငှားရင်သမားတွေကဒီလေးကြီးနဲ့ပူပြီးတော့ခုလိုပုံစံမျိုးတက်နေတော့မှပဲသူကအရင်ကဆိုလို့ရှိရင်3000-4000လောက်ရတယ်ဒီလေ4000ဝက်လောက်ရ5000လောက်ရတဲ့ဟာတွေကမရတော့ဘူးမရတဲ့ခါကျတော့သူကလုံးကောင်းလဲဆိုသိတ်သွက်ချီရမကြိုက်တော့တကယ်လို့အုံနာကြီးပေးရမယ်ဟိုပေးရမယ်လူတွေဆိုလို့ရှိလို့ရှင်ပိုးမကြိုက်တော့တချို့ဆိုလို့ရှင်ဟိုပတ်ပြီးတော့ဧည့်တွေကိုရှာတာမျိုးမလုပ်လို့မရပဲနဲ့ရက်နာပြီးတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲဧည့်တွေရှာတဲ့ပုံစံမျိုးကိုပေါက်လာတယ်ဒီနဲ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တထောင်သားဝန်းကျင်ဆိုရင်တော့တစီရီသမားတွေကလည်းခဏတော့နားထားမယ်ဟိုမြင်နေလေ
ဓာတ်ဆီနဲ့ဒီဇယ်တွေဈေးတက်နေပေမဲ့ဓာတ်ငွေနဲ့မောင်းတဲ့အငှားရင်တွေကတော့သူတို့လိုတမယိုးကြဓာတ်ဆီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုးဖြစ်နေသေးတယ်လို့လည်းကိုသိန်းစောကပြောပါတယ
်။နောက်ပြီးတော့စီဈေးကလည်းဘယ်လိုခေါ်မလဲတချို့ကျတော့ gas ရှိတဲ့လူကတော့အဲတော့ဆွဲနိုင်တာပေါ့နော်။အဲ့လိုမျိုးတော့နှစ်ချမ်းလေးတော့ရှိတယ်။ gas သမားကတော့ဖတ်ပြီးတော့ဆွဲပြီးတော့ခီးတယ်ရှာနိုင်တယ်။စီသမားကတော့ခက်ခဲကြည့်တဲ့အတွက်မရှာနိုင်တော့ဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။ခုလောလောဆယ်တော့ကျွန်တော်တို့ပမာပြီးမှအဲဒီ grab ဆိုတာလေအဲ grab ကတော့သူကတော့အဲ့ဒီဒီစီမှာ5,000-20,000ပေးပြီးတော့အဲ့တော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီးသူရဲ့ application ပေါ်မှာခေါ်ပြီးတော့သုံးတဲ့ဟာတွေရတဲ့ဆိုရင်တော့အဲ့ဒါတွေကတော့နည်းနည်းလေးတော့ကြိုက်တယ်ပေါ့နော်ဒါပေမဲ့လည်းသူကလည်းတချို့တစီသမားတွေကလည်းမကြိုက်ကြဘူးဒါပေမဲ့သူကြီးပဲလည်းအားကိုးလို့မရဘူးအပြင်ကoutside ပေါ်အဲ့ဒီနားပေါ်မှာတားတဲ့ခီးတယ်တွေနဲ့ grade နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အရင်ကလည်းတော့ဟိုမရှိပေမဲ့အဲဝင်ဝင်လေးတော့နည်းနည်းတော့ပူခံတာလေးတာပေါ့နော်အချို့ခီးတက်စီသမားတွေကတော့မကြိုက်ဘူးပေါ့ဘူးဆိုလို့ရှိလို့ရှင်စီသေးကအဲဓာတ်တိုက်ကိုတက်လာတဲ့အတွက်ကိုကတော်တော်လေးကိုစိုးတယ
်မြန်မာနိုင်ငံကထွက်တဲ့ရင်းနှီးတဲ့သဘာဝဓာတ်ငွေမျိုးစုံကိုထိုင်းတရုတ်စတဲ့အိန္ဒိယနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအသုံးပြုနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲ မြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမင်းကအခုလိုရှင်းပြပါတယ
်စီစဲဒီပြေသေးတက်တယ်ဆိုတာအဓိကတော့ကိုကြီးကသူကနှစ်ပိုင်းရှိတယ်ကိုကြီးကဒီကျွန်တော်နိုင်ငံသားနေပြီးတော့တက်နေတယ်ဒီတင်းမော့နဲ့ဖယ်တဲ့ဒီကျွန်းနဲ့ကုန်တွေကတစ်ပိုင်းကျွန်တော်ဒီမှာစီဆိုင်တွေပြန်ပြီးတော့သူကပြန်သွင်းတယ်ဗျာသွင်းပြီးတော့ဒီကရောင်းချတဲ့လူတွေကတစ်ပိုင်းနှစ်ပိုင်းဖြစ်နေတယ်ဘိုးဒါတွေသွင်းပြီးတော့ဒါလိုက်ရောင်းနေဆိုတဲ့လူကတော်တော်ရှားတယ်အဲ့လိုမျိုးအဲ့ဒီခါကျတော့ဘလိုဖြစ်တယ်ဆိုတော့လူ၅ယောက်မှာ၃ယောက်လောက်ကတော့ဒီကုန်တွေကြီးကပြန်ဝင်တာပဲလေဒီစိတ်ကြမ်းနေပေါ့လောင်ကမ်းနေပြီးတော့သူကအစိုးရနေပြီးတော့သူတို့နိုင်ငံသားနေပြီးတော့ဒီရောင်းချခွင့်ကတယောက်ပေးထားတာဟုတ်ဒီအဲ့ရောင်းချခွင့်ဒီကနေဒီကိုပြန်ဖြန့်တာဟုတ်အဲ့တော့ဘာဖြစ်လဲဆိုတော့အဓိကကစားတာကိုရအဲ့ဒီကုန်တွေတွေမဟုတ်ဘူးနိုင်ငံသားတွေကိုဝယ်တဲ့လူကကြတော့သူကဒေါ်လာဈေးဈေးတစ်ခုမှာသူကဒီနေ့1000ပေါက်တယ်ဆိုရင်1000ပေါက်တယ်ဆိုရင်1500ဈေးလုံးနဲ့ဒီကောင်တွေကဟိုကလှုပ်ချလိုက်တာချက်ချလိုက်တာဒီကြိမ်ဘလောက်ဆိုပြီးတော့ချက်ချကြီးသူကတင်မောနဲ့ကယ်ရီလှုပ်လာဒါထဲမှာသူကဘာလို့လဲဆိုတော့အဲ့ဒီမြို့ဝနေပြီးတော့ဒီကျွန်တော်ရေကုန်ပြည်တဲ့ဝတဲ့အချိန်မှာတဲတဲ့ဒီစီတန်ကနေဒီစီလောင်ကနေမှာသူတို့ကရောရင်ရော95အဆင့်ရော92ရောရင်ရော92ကိုပက်ထရိုရောရင်ရောကွာတာပေါ့ကိုကြီး
စီစည်းတွေများတင်တာတဲ့ပုံများနေတာကြာတဲ့အချိန်မှာကြာတဲ့တလောက်ကြာမသွားတာတွေဟာစီးပွားရေးလုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လဲကိုမင်းမင်းကသုံးသပ်ပါတယ
်။လုံငယ်ကုန်တွေတွေကမချတာပေါ့ကျွန်တော်တို့တကယ်အဓိကတနိုင်ငံဟိုလီတာနဲ့ရောက်တာကွာ။တလီတာကို90တဲ့တစ်ဆယ်တဲ့ဆိုတာကကျွန်တော်တို့ဗမာပြည်တွေကတန်ဖိုးမရှိတဲ့ခါကျတော့90တဲ့တစ်ဆယ်ကဘလူးမာတော့မယူဘူးကိုကြီး။အဲ့တော့ဒါပေမဲ့တခါလဲဈေးလုံးကြတော့4.5လီတာဖြစ်သွားတဲ့ခါကျတော့တခါလဲကိုကျွန်တော်တို့က50တရာလို့ဖြစ်ကုန်တာ။ဒီကနေ့ဆိုင်ကြတော့လေကျွန်တော်တို့ကကားစီရနံပါတ်ကြီးစီဆိုင်နေဆိုရင်နံပါတ်ကြီးစီဆိုင်နေဆိုအနေနဲ့တရက်ကို900ထောင်ကျားဖြည့်ကြတာဟုတ်အဲအဲ့တော့တွက်ကြည့်ပါကိုကြီးကဒီမှာစီတသားမှုဖြည့်တဲ့ခါကျတကယ်တော့ကုတ်ကားလေးကိုဝါရမှာ900မလောက်ဝင်သွားတာလေဒါပေမဲ့သူကရေနံစေးပြန်ကြလဲဒေါ်လာစေးပြန်ကြလဲစီဆိုင်တွေကမချဘူးတက်ရင်လား15ကျပ်တက်တာပြန်ချရင်9ကျပ်လောက်ပြန်ချတယ်ပြောနေကြပါလေခက်တာကလည်းရေနံစေးတင်းတင်းပြီးတော့တက်စီမှာဆက်ရောက်လာလည်းမရှိဘူးအစိုးရကလည်းပြောတာကဒီ92ဒီ95ဒီကျွန်တော်တို့ဒီဟော်တိန်တွေသူကဝယ်လောင်မယ်ဒါနဲ့ဒီတက်စင်ပြီးသားစီကိုဝယ်လောင်လိုက်ရင်အဝိပြန်တဲ့နေသွားပါလေကွာအရှုံးပေါ်ပါလေ
။
ဒါကြောင့်ရေနံစင်းကိုလောင်ပြီးမှတက်စင်နဲ့ဆက်ရုံကိုပို့အဲ့ရနေပြီးပြန်ထုတ်မလာအဆင်ပြေကြပါလေ
။တက်စင်နဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်နဲ့ဆိုင်ရင်တလီတာကိုဖြန်းမြကျပ်40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်။အစိုးရကဈေးနှုန်းကန့်သတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါ။အဲ့ဒီလိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်။ဆောင်းတော်ကြီးချချက်ပါသွားတဲ့အကြောင်းလေတက်စီတော်မှအရင်တော့ကကို1500ခရီးရအခုချိန်မှာ2000ဖြစ်သွားပြီလေ။အဲ့လိုမျိုးအဲ့တော့ကစိုးရတစီးရကျွန်တော်တို့အခြေခံစားသုံးဆိုဒီအတူရတစီးရ400တွေအခု900တွေဖြစ်လို့ဖြစ်အဲ့လိုမျိုးဆန်တော်မှကျွန်တော်တို့ဒီဆန်ကြောတော်မှကျွန်တော်ဟိုပေါ်ဆန်းမွေးပေါ့နော်ကျွန်တော်တို့ယူရတဲ့စားတဲ့တာမန်လူပြန်နာစားတဲ့ဆန်တော်ပါကျွန်တော်တို့အိတ်ကို9600လောက်တက်သွားတယ်အခု။ဒရင်ခွဲအိတ်ပေါ့နော်ကျွန်တော်အရင်တော့4000ကျော်ပေးရတဲ့ဟာကအခု9000ကျော်ဖြစ်သွားတာပေါ့။ဘာလဲဆိုတော့ဒီရဲ့ပိုက်ပါတယ်လေတော်တော်ကြီးကိုကြောင်းနေဖြစ်သွားတယ်ပေါ့နော်
အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပါ
စူရကနေပြီးတော့တိမ်ပို့ဆောင်ရေးပေါ့နော်အဓိကတော့စီစည်နှုန်းကြောင်းလုံနိုင်ရင်တော့ကုန်စည်နှုန်းကြမယ်လို့လည်းဘာမှထင်နေရတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်နေလာတာတိုးတယ်အခုချိန်မှာဘာမှမထူးလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဈေးလေးတစ်ခုပေါ့နော်ဒေါ်လာဈေးလေးတည်ငြိမ်စေချင်တယ်ပေါ့အကုန်လုံးကတော့ကာမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ငွေလေးရှိတာမှန်တယ်ဒါပေမဲ့ဘလောက်လောက်ဖြစ်နေ
မြန်မာနိုင်ငံအတွင်းနေ့စဉ်အသုံးပြုနေတဲ့စားတောက်ကုန်ဈေးတွေအခုအချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတည်တာတဲ့နှုန်းနဲ့တက်နေတာမဟုတ်သေးပါဘူး။ဒါပေမဲ့နိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းနဲ့ဆေးဝါးတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီ။လွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတည်တည်တသာထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံပြပကတွင်းကုန်နေအပေါ်မိခိုအားထားနေရတဲ့မြန်မာနိုင်ငံမှာကုန်စည်နှုန်းတွေဆက်တက်နေဥမှဖြစ်ပါတယ်။လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထက်ချက်မကွာလိုက်တက်နေမယ်ဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများရန်အထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကျမဲ့အခြေအနေနဲ့တော့ဝေးနေဥမှဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။တော်တာရှင်များရှင်မနက်ဖြန်အင်္ဂါညတည်းလေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါ။
ခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတနင်္လာနေ့မှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်စနစ်မြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
နက်ဖြန်အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါဂိမ်းဆွဲတဲ့ပြဿနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေယောဂါတစ်ခုအဖြစ်သတ်မှတ်တဲ့အဆင့်ထိကိုရောက်နေပါပြီဒီတော့ဂိမ်းဆွဲတဲ့ဆိုတာဘယ်လိုမျိုးပါလဲဂိမ်းဆွဲတဲ့သူတွေကိုဘယ်လိုမျိုးဂိမ်းဖြတ်ကြမလဲဆိုတာကိုတော့မဆုမြတ်မော်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အမေရိကန်အနောက်ခြမ်းလော့စ်အန်ဂျလိစ်မြို့မှာလေနှစ်တိုင်းလှုပ်တဲ့ဖျော်ဖြေဆိုင်ရာအီလက်ထရောနစ် E3 ပြပွဲကြီးမှာတော့ဂိမ်းသစ်တွေဂိမ်းဆက်သစ်တွေအပြိုင်မိတ်ဆက်ကြရတဲ့ကိုသားညို့ရဲ့
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူလာကတော့ဂိမ်းဆွဲတာကိုကျမကြီးဆိုင်ရာယောဂါတစ်ခုအနေနဲ့ကမ္ဘာ့ကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမဆုမြတ်မော
ဂိမ်းနည်းပညာတွေကပို့ပြီးတော့ဆန်းသစ်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပို့ပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်နည်းပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကူတာပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီ center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြတယ်ရှင
် At the Cyber Addiction Recovery Center we provide assessment and treatmentfor technology addiction which includes video gaming social media addiction phone addiction
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာနီးပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်ဗီဒီယိုဂိမ်းဆွဲသူတွေလူမှုကွန်ရက်ဆွဲသူတွေဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေအွန်လိုင်းပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထက်မှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်သက်တွေလူကြီးတွေထိပါပါတယ်
။ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုအမူပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့။ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူး။အပေါင်းအသင်းလည်းသိမ့်မရှိတော့ဘူး။လူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
။အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုများလာတယ်ဆိုတာပဲမဆုမြတ်မော
In the context of running social skills groups which I've done for many years more and more of my clients my group clients were presenting with excessive use of technology and it's right on 2011
ကျွန်တော်တို့လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါနည်းပညာတွေကိုလိုတာထက်အလွန်ကျွံသုံးကြသူတွေပိုများလာတာတွေ့ရပါတယ်2011ခုနှစ်လောက်ကစပါတယ်အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးညံပြင်းတဲ့ပြဿနာပိုများလာပါတယ်ဂိမ်းကိုကျန်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်။မူရဆေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရပ်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစူးစမ်းကြတဲ့ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်သက်တွေလည်းအတူတူပဲတဲ့
။အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်စော်အချက်ပြီးတဲ့ဒိုပမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်လုံနေတာကိုမရက်ချင်မနဲ့ဆက်လုပ်ချင်စိတ်ပိုများနေတာလို့ခရစ်စတိုဖာမူလီဂန်ကရှင်းပြတယ်ဗျ။
When it stops abruptly, like when a parent or there's a time they have to stop, they really experience almost spontaneous withdrawals.
ဘီဘာရီတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားဆေးသမားပြတ်သွားတာမျိုးလိုဖြစ်သွားကြပါတယ်။အဲဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုး၊ကနာမငြိမ်ဖြစ်တာမျိုး၊ဂလန်ကဆန်ပြောတာမျိုး၊ဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနေကျိုးစားကြတာမျိုးတွေအထိဖြစ်တတ်ပါတယ
်။နီးပညာတွေတိုးတက်နေတဲ့ခင်မှာနီးပညာကိုဖြတ်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ။
သိကြတာပေါ့ဗျ။အရက်ဖြတ်တယ်လို့မျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့
အလွန်ကျွံထပ်မဆွဲအောင်ခက်ခက်ခဲခဲလေ့ကျင့်ပြီးရတာမျိုးတဲ့
They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal.
တပြေးပြေးတော့သူတို့ online ပေါ်ပြန်တက်ကြမယ်။ computer တွေ phone တွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့ဤပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်။တော်တော်ခက်ခဲပါတယ်။မူးယစ်ဆေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကင်တွယ်ရတဲ့ဤမျိုးသုံးလို့မရပါဘူး
။အခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမျက်နှုံးမြင့် internet တွေဈေးပေါ်လာတယ်။စွမ်းအင်မြင့်တဲ့ computer တွေဈေးသက်သာလာတယ်။ဆိုတော့ဒီအချိန်မြွေး online ပေါ်တက်ဂိမ်းကစားနိုင်ကြတယ်။
ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင်ပြေလာတော့ graphic တွေအရန်ကောင်းလာတယ်။ကိုယ်တိုင်ဂိမ်းတွေကိုရောက်သွားတယ်လို့မျိုးကိုခံစားရတာဆိုတော့ကစားတာကိုမရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညုံရဲ
့ It is so accessible and also the gaming computer which used to be a very high end very expensive kind of adult
အားလုံးကလွယ်လွယ်ကူကူရနိုင်နေတယ်ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်းစားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်မိသားစုတွေအနေနဲ့လွယ်လွယ်ဝယ်နိုင်တဲ့ကလေးတွေပို့ပြီးအလွယ်တကူသုံးနိုင်ကြတယ်။အရင်ဒေါ်လာ 4-5000 ပေးရတဲ့ကွန်ပျူတာမျိုးတွေကဒေါ်လာ 1000 လောက်နဲ့ရနေပါပြီ။ကွန်ပျူတာတွေမှမဟုတ်ပါဘူး။ပေါ့ပေါ့ပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ်
။ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်။တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်ကြာပြီ
။အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီးအခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာတွင်းဖို့ပြင်ဆင်ထားပြီးဆိုတာသတင်းကောင်းပဲမဆူမြမော
ဟုတ်တယ်ရှင်အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့စိုင်းနာမှန်သမျှဆွဲနေသူတွေကိုကုသပေးတဲ့စင်တာကိုတည်ထောင်ထားတဲ့ခရစ်စတိုဖာမိုလဂင်ကပြောပြီးတော့ကြိုးဆိုပါတယ
် I mean the World Health Organization recognizing gaming addiction so it's supposed to come out in their newest version of their diagnostic manual which
ဂိမ်းဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအသိအမှတ်ပြုပါပြီ။ဒါတိတ်ကိုထူးကြပါရယ်။ဂိမ်းဆွဲတာကိုပြဿနာတစ်ခုလို့အသိအမှတ်ပြုလာတယ်ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်။ဂိမ်းဆွဲတာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖို့ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့စက်တကြိမ်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စရင်းကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါရယ်ရှင်။
ကိုသားညိုဦးကိုညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့တက်တက်ရောက်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မအေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါအားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလာမှာတော့တလောကပဲဆူရသွားတဲ့ American Rap အဆိုတော့ Post Malone တယောက်ဘလို့တဲတဲ့ရင်ပုံအဖြစ်မျိုးနဲ့ရောကြုံခဲ့ရပါလေဒီလိုကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတဲ့ကိုသက်တမ်းရောင်သတင်းတော့အစီအစဉ်မှာပြောပြပေးသွားပါမယ American Rap ဆိုတော့ Post Malone စီးလာတဲ့ကိုပိုင်ချက်လျင်ကပြီးခဲ့တဲ့အင်္ဂါနေ့ဩဂုတ်လ22ရက်နေ့မှာ New Jersey မြို့ကလျင်ကွင်းငယ်လေးတကွင်းကနေပြီးတော့စတင်ပြန်တန်းတဲ့ချိန်မှာပဲလျင်ဘိန်းနှစ်ဘိန်းလုံးတာယာကွဲသွားခဲ့ပြီးမြဲအဲ့လျင်ကနောက်ထပ်နိုင်အနေငယ်မှာတော့ Upstate New York လျင်ကွင်းတကွင်းမှာပေးရနေကင်ကင်နဲ့အရေးပေါ်ဆင်းသက်နိုင်ခဲ့ပါတယ်သူအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတဲ့အချိန်မှာသူ့ကိုဘေးရနေကင်းစေဖို့ဆူတောင်းပေးကြတဲ့သူတွေနောက်ပြီးတော့တချို့ကလည်းသူအဲ့လိုဖြစ်သွားတဲ့အချိန်မှာသူတည်သွားပါစေလို့ဆူတောင်းပေးခဲ့ကြတဲ့သူတွေအမြင်ကက်ကြတဲ့သူတွေကိုလည်းကျေးဇူးတင်ပါတယ်လို့ပြောသွားပါတယ်။နာမည်မှာဆေးမင်ကြောင်တွေထူထားတဲ့အဆိုတော့ Post Malone ကအင်္ဂလန်ကိုသွားတာဖြစ်ပြီးတော့အဲ့ဖြစ်ရကြောင်လမ်းမှာအရေးပေါ်ဆင်းသက်လာရတာပါ။သူက I landed guys ဆိုပြီးတော့လင်းရင်စိုက်ပြီးလို့ Twitter လူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ပါတယ်။သူလိုက်ပါလာတဲ့ Gulfstream for ဂျက်လျင်ကတီတာဘော်ရိုလေစိတ်ကနေပြီးအင်္ဂါမနေ့10:50မှာထွက်တော့လူစုစုပေါင်း16ဦးလိုက်ပါလာခဲ့ပြီးတော့အဲ့လျင်ဘင်းခွဲသွားတာကိုကောင်းကင်ဘော်ရောက်ပြီးတော့မကြာခင်မှာပဲလျင်မှုတည်သွားခဲ့တာပါသူတို့တက်တဲ့လျင်ခွဲပေါ်မှာလျင်ဆင်းသက်နိုင်မှုအတွက်မိနစ်30လောက်ပတ်ပြီးတော့ပြန်တန်းနေခဲ့ပြီးတော့နောက်တော့အဲ့လျင်ကိုတခြားလျင်ခွဲတစ်ခွင်းစီကိုသွားဆင်ဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ် Rapper Post Malone ကနယူးယောက်မှာတင်းနှင်းလာနေညကကျင်းပသွားတဲ့ MTV Video ဂီတဆုပေးပွဲမှာ Rockstar ဆိုတဲ့သချင်းနဲ့အကောင်းဆုံးတေးသချင်းဆုကိုရရှိခဲ့တာပါ။ဒ
ဒီသချင်းကသူ့ရဲ့နောက်ဆုံးထွက်သွားတဲ့ Beer Bonds and Bentleys ဆိုတဲ့ဒေသပြားတွေကဖြစ်ပါတယ်ရှင်အစရောမက်ဒေါနာတရားမာလာဝီနိုင်ငံကကလင်းငယ်တွေကိုအကူအညီပေးဖို့တည်ထောင်ထားတဲ့သူ့ရဲ့ပရာဟိတလုပ်ငန်းအတွက်ဒေါ်လာ6000အလိုကောက်ခံခဲ့တာမှာအဲ့ကောက်ခံတဲ့နေ့24နာရီအတွင်းမှာပဲဒေါ်လာ1000ကျော်အလိုငွေရရှိခဲ့တာပါပြည့်ရတဲ့ဆယ်နှစ်အတွင်းမှာအာဖရိကတိုင်းပြည်တွေကခလေးလေးလေးဦးကိုမွေးစားခဲ့တဲ့မက်ဒေါနာကအခုသူရတဲ့ရန်မုံငွေရာနှုန်းပြည့်အားလုံးကို Home of Hope မျော်လင့်ချက်အိမ်လေးလို့နာမည်ပေးထားတဲ့ကျေးလက်ကမိဘမဲ့ကလေးငယ်တွေအတွက်ရည်စုကူညီတဲ့မာလာဝီဖောင်ဒေးရှင်းကိုလွှဲမှာဖြစ်တယ်လို့ပြောပါတယ်။ဩဂုတ16ရက်နေ့တုန်းကကြာရောက်သွားတဲ့သူ့ရဲ့အသက်60ပြည့်မွေးနေ့အထိမ်းအမှတ်ဖြင့်သူ့ရဲ့ Facebook အကောင့်ကနေတဆင့်ဩဂုတအတွင်းမှာသူဒီရန်မုံငွေတွေကိုစုဆောင်းတာဖြစ်ပါတယ်။အထူးသဖြင့်မင်းကလေးငယ်တွေအတွက်ကျန်းမာရေးနဲ့ပညာပေးရေးအစီအစဉ်တွေထောက်ပံ့တဲ့မာလာဝီပရာဟိတအဖွဲ့ကို2006ခုနှစ်မှာသူတည်ထောင်ခဲ့တာပါ
Hello I just wanted to say how happy I am to be here in Malawi it's been a few years and lots has changed and I see
သူကအသက်၄နှစ်အရွယ်မာလာဝီအမွှာညီမဖြစ်တဲ့ Estan Estella တို့ကို2018ခုနှစ်မှာမွေးစားခဲ့ပြီးတော့မာလာဝီကဒုတိယအကြီးဆုံးမြို့တော်မှာလည်းခလေးဆေးရုံတရုံဖွင့်လှစ်ထားပါတယ်မဒေါနာကအရင်အိမ်တော်နဲ့ရခဲ့တဲ့သူ့ရဲ့ကလေးလောက်ဒက်စ်နဲ့ရော့ဂိုတို့အပြင်မာလာဝီကကလေးတွေပဲဖြစ်တဲ့ဒေးဗစ်ဘန်ဒန်နဲ့မာစီဂျိမ်းစ်တို့ကိုလည်းမွေးစားထားပါတယ်ရှင
် Hey y'all it's friend I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တဲ့အောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မရေတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမရဲ့အစီအစဉ်မှာတော့မတ်ဧကရီကသူဘာကိုယုံကြည်တယ်လဲဆိုတာကိုတင်ပြပေးထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။ဒီပါပြောချင်တာကတော့ဟို humanity လို့ခေါ်တဲ့လူသားစံမှုနဲ့လူရဲလို့ဖြစ်လာရင်ကိုဘဝမှာကိုတန်ဖိုးထားရတဲ့တန်ဖိုးတွေစံနှုန်းတွေပေါ့နော်ကိုရဲ့ values တွေ principles တွေအကြောင်းတွေကိုကျွန်မစဉ်းစားထားလေးပြန်ပြီးတော့မျှဝေခြင်းပါတယ်။ကျွန်မအခုတလောဟိုကျွန်မရဲ့နေ့စဉ်ဘဝအတွေ့အကြုံတွေရဲ့အနေပြီးတော့မှကျွန်မကြုံတွေ့ရတဲ့အတွေ့အကြုံတွေပြန်ပြီးတော့စဉ်းစားကြည့်တဲ့အာမလူရဲလို့ဖြစ်လာရင်ကိုဘဝရဲ့တန်မှုနဲ့ principle ဆိုတဲ့အကြောင်းကျွန်မခဏခဏစဉ်းစားကြည့်တယ်ပေါ့နော်။အဖြစ်လို့လဲဆိုတော့အခုဆိုရင်ကျမတို့ဘဝအခုကိုဖြတ်တန်းကြရတဲ့အဲ့လိုအခြေအနေကြီးအမျိုးဆောင်ကိုကျမတို့ဖြတ်တန်းလာရင်အသက်အရွယ်အနေထားကြီးအမျိုးဆောင်ကိုကျမတို့ရောက်လာရင်အဲ့ဒီမှာလူပေါင်းစုံနဲ့ကျမတို့တွေ့ကြရတဲ့အတန်ပေါင်းစုံကိုကျမတို့ကြားရရဲ့အလုပ်ပေါင်းစုံလုပ်ကြရရဲ့ပေါ့နော်။ဒါပေမဲ့အားပဲလုံလုံအဓိကကိုကိုကိုမပြောင်းဆုံးဖို့ကိုရဲ့ value ကိုဘဝမှာကို principle တစ်ခုစံနှုန်းတစ်ခုကိုမပြောင်းဆုံးဖို့ကအရင်အရေးကြီးတယ်လို့ကျွန်မတို့ခံယူမိပါတယ်။ဒါဖြစ်လို့လဲဆိုလူပေါင်းစုံနဲ့အလုပ်ပေါင်းစုံလုပ်ရတဲ့အခါကျရင်တချို့အလုပ်တွေကကျွန်မတို့တကယ်ကိုစိတ်ဝင်စားလို့လုပ်အရင်လုပ်ချင်လို့လုပ်လို့ရတဲ့ဟာမျိုးရှိနေတယ်။တချို့ဟာတွေကတော့လည်းအခြေအနေအရကျွန်မတို့လုပ်လို့ရတာမျိုးရှိရဲ့ပေါ်နေတော့ဘူးကိုကကိုဘဝမှာကိုကိုပိုင်းတတ်မှတ်ထားတဲ့တန်ဖိုးတစ်ခုမရှိဘူးကိုကိုပိုင်းတတ်မှတ်ထားတဲ့စံနှောင်းတစ်ခုမရှိဘူးဆိုလို့ရှိရင်ဘယ်သူပြောဘယ် idea ကိုမဆိုရင်းရံဖို့အရန်တွေပါတယ်အဲ့လိုမျိုး idea ကိုရင်းရံသွားရင်ကိုဘဝမှာကိုရဲ့ကိုပိုင်းတန်ဖိုးကိုကမဆုတ်ကင်ထားနိုင်ဘူးဆိုရင်အခုဘာဖြစ်လို့ဖြစ်ခင်နိုင်လဲမသိတော့ဘူးကိုဘဝမှာကိုဖေးသွားကြလို့သွားကြမှလည်းမသိရတဲ့အခါကျလို့ရှိရင်ကိုကိုဘဝရနေရတာအသေးစိတ်မရှိဘူးပေါ့နော် meaningful life မဖြစ်ဘူးလို့ကျမတို့ထင်ပါတယ်အထူးသဖြင့်လူငယ်တွေအတွက်ပို့ပြီးတော့အရေးကြီးမယ်လို့ထင်တယ်လူငယ်တွေဆိုတာကလူကြီးတွေထက်ဆိုင်တာနှစ်ပေါင်းများစွာပေါ့ဟုတ်ဖြတ်တန်းကြရအောင်မယ်အဲ့ဒီအချိန်မှာကိုဘဝကိုတန်ဖိုးရရှိနေတာပို့အတွက်ကကိုရဲ့တန်ဖိုးကိုကိုယ်တိုင်းသတ်မှတ်မှရပါတယ်ကိုရဲ့တန်ဖိုးကိုကိုယ်ချမှတ်မှရတယ် ့တနည်းသာပြီးဆုံးသွားတဲ့အခါကျရင်တခြားလူတွေလက်ခံခံမခံခံကိုကိုကိုလက်ခံဖို့အရေးကြီးဆုံးပဲဒါနဲ့ကိုကိုကိုကိုလက်ခံဖို့ယူရဲနာဘယ်သူမှလက်မခံလဲအရေးကြီးဆိုတော့ကိုလက်ခံပြင်သုံးတဲ့တံပိုးကအခြေခံလူ့ကျင့်ဝတ်လူ့သိက္ခာလေးမဖောက်ဖျက်တဲ့တံပိုးမျိုးကိုဖြစ်ရမယ်လောကမြင့်တိဒါတော့လာရောညွှန်မှုဖြစ်ရမယ်ကိုရဲ့ကိုလက်ခံပြင်သုံးတဲ့အကြေးခေါ်အယူအဆတံပိုးတွေကလူအတိုင်းဝိုင်းအတွက်ကိုအစိမ့်တောင်မဖြစ်စေနဲ့လူအခွေကြီးကောင်းကျိုးပြနိုင်တဲ့တံပိုးစံနှုန်းတွေနိုင်နိုင်ပြင်သုံးပြီးကိုဘဝမှာတံပိုးတစ်ခုစံနှုန်းနဲ့ချပါကိုဘဝရဲ့စံနှုန်းတစ်ခုကိုကိုကိုယ်တိုင်သိစာပတ်သက်ပါကိုရဲ့တံပိုးဟာဒီများနဲ့မတူလေကိုကဘာမှအဲ့ဒီအပေါ်မှာလိုက်ပြီးတော့မှအကြည့်ကျခံစားနေကြရစိတ်နဲ့ကောင်းဖြစ်နေကြမလို့ပါဘူးကိုနဲ့ဘဝတံပိုးချင်းမတူရဲ့ဒီတွေ့ရဲ့အခါမှာလည်းကျမတို့ကအတိုင်းအတာတစ်ခုစီနားလည်ပြီးဖို့လိုပါတယ်အဲ့လိုမျိုးတရားနဲ့တရားနဲ့ကြာမှာနားလည်းမူရှိပါတာလေဒီမတူရဲ့လူနှစ်ယောက်ကဒီရဲ့အကုန်လုံးစုပေါင်းပြီးတော့နေထိုင်ဖို့စုပေါင်းပြီးတော့အလုပ်လုပ်ဖို့ဖြစ်လာနိုင်မှာပေါ့နော်ဒါပေမဲ့ကိုရဲ့ဘဝစံနှုန်းတံပိုးတွေကိုမြင့်မြင့်မမထားဖို့အရေးကြီးပါတယ်အဲ့ကိုရဲ့ဘဝစံနှုန်းတွေကိုမြင့်မြင့်မမထားလို့ကိုပုံဝေးစင်မှာရှိရဲ့ဒီကကိုရဲ့တက်စံနှုန်းတွေကိုလိုက်မြာမစိုးစားနိုင်လို့ကိုရဲ့ value တွေကိုရဲ့ principle တွေနှိမ့်ချခိုင်းရင်ဆိုတော့နှိမ့်ချပေးကြရမလို့ပါဘူးကိုဘဝတွေမှာတကယ်ရှိနေတဲ့သူတွေကိုနဲ့အတူတူလက်တွဲနေတဲ့သူတွေဟာကိုဘဝရဲ့ mindset တွေဘယ်လောက်ပဲကြီးနေပါစေကိုဘဝရဲ့စံနှုန်းတွေတန်ဖိုးတွေဘယ်လောက်ပဲမြင့်မားနေပါစေသူတို့ကလည်းစံနှုန်းမြင့်ထားပြီးတော့ကိုယ့်ကိုမြင်အောင်လိုက်လံပြီးတော့မှစိုးစားကြတယ်ဒီမှာအထင်ပါပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ်1-232-382-999လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်ဒီညကျန်းအစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်တနစ်ကြာအုံနောက်ကင်စာခန်းစားခဲ့ရပြီးပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့တဲ့အမေရိကန်အထက်လွှတ်တော်မှဂျွန်မက်ကင်းကိုအာရီဇိုနာနဲ့ဝါရှင်တန်ဒီစီတို့မှအခမ်းအနားတွေနဲ့ဂုဏ်ပြုကြမှာပါအာရီဇိုနာပြည်နယ်လွှတ်တော်မှအထက်လွှတ်တော်မှဂျွန်မက်ကင်းရဲ့ရှိုးလောင်းကိုထားရှိပြီးသူရဲ့82နှစ်မြောက်မွေးနေ့ဖြစ်တဲ့လာမယ့်ဗုဒ္ဓနေ့မှာမိသားစုဝင်တွေတက်ရောက်မယ်ဂုဏ်ပြုခမ်းနားကျင်းပမှာဖြစ်ပါတယ်။ဒီနောက်တောက်ကြနေ့မှာတော့ဝမ်းနေချင်းအထိတ်မှတ်နဲ့လန်တွေတိုင်တဝက်လွှင့်ထူထားတဲ့မြို့တော်ဝါရှင်တန်ဒီစီကလွှတ်တော်အဆောက်အုံမှာဂျွန်မက်ကင်းရဲ့ရှိုးလောင်းကိုထားရှိမှာဖြစ်ပါတယ်။အများပြည်သူလည်းလာရောက်ကာရဝပြုကွင်ကြမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျက်ဆန်ဘေးမြို့မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ဗီဒီယိုဂိမ်းပြိုင်ပွဲအတွင်းတနတ်သမားတစ်ယောက်ကဖြစ်ခတ်ခဲ့လို့နှစ်ယောက်သေဆုံးပြီး၉ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီနောက်တနတ်သမားဟာလည်းသူ့ကိုယ်သူတတ်သေးသွားခဲ့တယ်လို့ပြောဆိုထားပါတယ်။လူမျိုးရုံးတပ်ဖြတ်မှုရွေးချက်ပါတဲ့ပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖြိုခွင်းမှုတွေမှာမြန်မာစစ်တပ်ဘက်ကကြမ်းကြုတ်ရက်စက်မှုတွေအများပြားရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာအဖွဲ့ကဆွဆွဲလိုက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုတရားစွဲဆိုဖို့တိုက်တွန်းပါတယ်။ချီနီပါအခြေစိုက်ကုလရုံးကဒီကနေ့ထုတ်တဲ့ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစီရင်ခံစာထဲမှာတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်တပ်ခေါင်းဆောင်၅ဦးတို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့တိုက်တွန်းထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကို Facebook ရဲ့စီမံစည်းကမ်းတွေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပြိပင်လိုက်တဲ့အကြောင်း Facebook ကဒီကနေ့ပဲကြေညာသွားပါတယ်ရှင
်။တရင်ချင်းရုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူပြတာဝီယူတက်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.